ကဲသမရဦးသိန်းစိန်ရဲ့ရေဒီယိုမိန်ခွန်းမှာပေါ့လေဒီတနိုင်ငံလုံးအပြစ်ခတ်ရစဲရေးကိုရွေးကောက်ပွဲမတိုင်ခင်ရေးထုတ်နိုင်အောင်ကြိုးစားနေတယ်ဆိုပြီးပြောသွားတယ်ခင်ဗျဆိုတော့အဲ့ဒီအပိုင်းနဲ့ပတ်သက်ပြီးတော့ဟိုဆရာတို့အမြင်နဲ့ကျွန်တော်ပြောပြပေးပါဦးခင်ဗျ
ဒါတော့သူကဒီချာတော့ပြောလို့မရသေးတဲ့ကိစ္စပါဆွေးနွေးတဲ့ခါကျမှပဲဖြေရထွက်လာမယ်လေ
ဟုတ်ကဲ့ဒီပြည်လုံးတိုင်းတာနဲ့လက်မှတ်ရေးထိုးဖို့ကိစ္စမှာပေါ့ဒီနှစ်ဖက်ညှိနှိုင်းနေတဲ့ကိစ္စပေါ့အဓိကအခက်အခဲကဘာပါလဲခင်ဗျ
အဓိကအခက်အခဲတွေကတော့ကျွန်တော် NCCD အဖွဲ့ဝင်16ဖွဲ့စလုံးကိုလက်လက်ခံဖို့အပြစ်ခတ်ရစေရမှာလေပြပကတော့ဟိုကိုကံတို့ဟိုပလောင်တို့ခေတို့ကိုမပါစေရဘူးဟလားအဲ့ဒီကိစ္စပါ
ဟုတ်ကဲ့
တို့ကတော့ဒီတနည်းနည်းနဲ့တော့ဗောဗျာကျွန်တော်တို့ကတော့ပါဝင်နိုင်ဦးတော့ကျွန်တော်တို့ကတော့အဲကျွန်တော်ဘက်ကတော့ဆန္ဒရှိတယ်အဲ့ဒါကတော့နည်းနည်းခဲရင်မယ်နောက်ပြီးတော့မှဒီဟိုရုံးမဲ့ပြက်ဒီတတ္တယအဆင့်မှာလဲအဲ့ဒီလုံထူရေးဆိုင်ရာပြန်လဲပေါင်းစည်းခြင်းကိစ္စကိုဆွေးနွေးမယ်ဆိုတဲ့နေရာမှာတို့ဘက်ကတော့လုံထူရေးဆိုင်ရာကိစ္စရများကိုဆွေးနွေးရန်တော့ပဲတို့ကတော့ပြင်ဆင်ထည့်ခြင်းတယ်တို့ဘက်ကပေါင်းစည်းရေးကိုပါထည့်ခြင်းတယ်အဲ့ဒါအဲ့ဒီဥစ္စာတော့နည်းနည်းအတိတ်ပဲဖွင့်ဆိုတဲ့နေရာမှာပေါ့ဗျာနော်နည်းနည်းရှင်းလင်းဖို့ဒါတွေကနည်းနည်းရှိပါတယ်နောက်ပြီးတော့မှအတိတ်တည်းတဲ့ကိစ္စရယ်ဟိုနှစ်ဖက်ထိတိကောင်းဆောင်များလက်မှတ်ထိုးဖို့ရယ်ဒါတွေပါတာပေါ့ဗျာ
ဆိုတော့ဒီအချက်တည်းကလည်းဒါအကျိတ်နဲ့ဆွေးနွေးယူပါဆွေးနွေးပြီးတော့မှအဖြေရနိုင်တဲ့အချက်တွေပေါ့ဒီအချက်တည်းက
ဟုတ်တယ်ဟုတ်တယ်ဟုတ်တယ်အဓိကတော့အဓိကခုနကျွန်တော်ပြောတဲ့ကိစ္စလေအဲ့ဒီဖွင့်အားလုံးပါဝင်ရေးမှလည်းတော်တော်လေးဆွေးနွေးဖို့တော့လိုလိမ့်မယ
်ဟုတ်ကဲ့သမရရဲ့မိန်ကုန်းထဲမှာပြောထားတာဖက်ဒရယ်မူအခြေခံနဲ့ပြည်တော်စုတည်ဆောက်ရေးအခြေခံမူနှစ်ခုကိုလည်းဆောင်ရွက်နိုင်ခဲ့တယ်ဆိုပြီးတော့သူကပြောတယ်အဲ့ဒီကဘယ်ဟာကိုပြောတာလဲခင်ဗျာကျွန်တော်တို့သိသလောက်ကအခုဆိုလို့ရှိရင်ဒီယူကရက်တော်ထဲမှာဖက်ဒရယ်မူနဲ့ပတ်သက်တဲ့အပုပ်မာတွေပေါ့261တို့262တို့264တို့ကတန့်ကွက်လိုက်တဲ့အတွက်ကြောင့်ဒီမပြင်နိုင်တော့ဘူးဆိုတော့အဲ့ဒီအခြေအနေမှာလေအဲ့ဒါကိုနည်းနည်းဆရာအနေနဲ့နည်းနည်းသမနာကြီးပြောတာနည်းနည်းရှင်းပြီးပြောပြပေးပါဦးခင်ဗျအ
ေးလောလောဆရာအဖြစ်ကတော့ဘာမှဟိုလှုပ်ဆောင်ပေးနိုင်ခြင်းမရှိသေးဘူးဗျာနော်အဓိကပြောရမယ်ဆိုရင်အဲ့ဒီမှာဥမာလွှတ်တော်ထဲမှာအခြေခံဥပဒေပြင်ဆင်တဲ့ကိစ္စကလေအဲ့ဒါတွေကအများကြီးကန့်ကွက်နေတော့ကျွန်တော်တို့လိုချင်တဲ့ဒီဒီမိုကရေစီနဲ့ဒီဖက်ဒရယ်စစ်မှန်တဲ့ပြည်ထောင်စုအသွင်တရံကိုပေါ်ဆောင်ဖို့ဆိုတဲ့နေရာမှာတော့လုံးဝကိုမလွယ်တဲ့ကိစ္စ။ဟိုအနှိမ့်ဆုံးအဖြစ်ပေါ့ဗျာနော်။ဒီပြည်နယ်ရဲ့ဝန်ကြီးချုပ်တွေကိုပြည်နယ်လွှတ်တော်မှာပဲသူတို့ဆိုအချင်းချင်းရွေးယူဖို့ပေါ့လေ။အဲ့ဒါကြီးတော့မဘာမှဖြစ်မလာသေးဘူးဆိုတော့ဒီဗဟုချုပ်ကင်မှုနဲ့ဟုတ်ကဲ့ဗောဆက်လက်ပြီးတော့ချုပ်ကင်ထားတဲ့သဘောနော်နောက်အဲ့ဒီတပ်မတော်ရဲ့ကိုယ်စားလှယ်25ရာနှောင်းကလည်းနေရာတကာမှာဝင်ဆက်နေတဲ့ကိစ္စလေ
ဟုတ်ကဲ့
ဒါတွေကတော့ဘလို့မှဖွဲ့ရစနစ်ကိုတော့ဘာမှဟုတ်ကဲ့ဗောပြည်ပြင်းတာအိဗယ်ဘာမှမရှိသေးဘူးလို့ကျွန်တော်မြင်နေဗျာနော
်ဟုတ်ကဲ့ခင်ဗျာသမရာကြီးပြောသွားတယ်ဒီရွေးကောက်ပွဲမတိုင်ခင်ဒီတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးကြဖို့ဆိုတဲ့ကိစ္စမှာဒါဆိုလို့ရှိရင်ပေါ်လေအပြသဘောအပြကောင်းအောင်ပေါ်လေဒီနိုင်ငံရေးအမျက်ထုတ်တာဆိုပြီးတော့တချို့ကလည်းဝေဘာနာလည်းရှိတယ်ခင်ဗျဆိုတော့အဲ့ဒါကိုဆရာတို့အနေနဲ့ဘယ်လိုများမြင်ပါလဲခင်ဗျအ
ေးတမရကြီးကတော့အဲ့တလို့တော့ပြောနေတာပေါ့ဗျာဒါဖြစ်နိုင်တော့ကောင်းပါတယ်ကျွန်တော်မြင်တာတော့ဒါဟိုဖြစ်နိုင်တယ်မဖြစ်နိုင်ဘူးဆိုတဲ့ဟာမှာတော့လက်တွေ့ညှိနှိုင်းတဲ့အခါကျမှပဲသိမှာပါသူသူ့ဘက်ကဆန္ဒရှိလို့သူကပြောနေတယ်ဆိုတဲ့ကိစ္စကလည်းဒါကတော့ကျွန်တော်တို့ကတော့အထူးတော့မဝေဖန်လို့လေတကယ်လားဆန္ဒရှိတယ်လို့လက်တွေ့ကောင်တဲ့ပုံမှာလည်းဖြစ်အောင်ဒါကောင်တဲ့ပုံနိုင်တော့ကောင်းတော့ပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့အခုသတင်းတွေကြားတာအခုရှေ့အပတ်ထဲမှာပေါ့လေအစိုးရဘက်ကနေပြီးတော့ဒီနီးပညာကော်မတီအဖွဲ့တစ်ဖွဲ့ဟာလာပြီးတော့ဆရာတို့နဲ့ဆွေးနွေးမယ်အကျိုးဆွေးနွေးမယ်နောက်ပိုင်းမှာဒီလာထဲမှာပဲအစင်းမြင့်ကိုယ်စားလှယ်အဖွဲ့နဲ့ရန်ကုန်မှာဆွေးနွေးမယ်ဆိုပြီးသတင်းတွေကြားရတယ်ခင်ဗျအဲ့ဒါဟုတ်ပါသလားခင်ဗျ
အဲ့ဒါလိုတော့ပြောတာပါတယ်ဟိုဘက်ကလာဖို့ရှိတယ်နောက်ပြီးတော့မှဒီတတိယအပတ်လောက်မှာပေါ့နော်နှစ်ဖက်တွေ့ဆုံနိုင်ဖို့ကိုတော့ရည်ဝရဖြစ်တော့ဒါညှိနှိုင်းတာတယ်ဖြစ်တယ်မဖြစ်ဘူးဆိုတာတော့အပြတ်တော့ပြောလို့မရသေးဘူးပေါ့ဗျာ
ကျေးဇူးပါပဲခင်ဗျာအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ကောင်းပြီကောင်း